အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ကျင်းပပြီးစီးသွားတဲ့သမ္မတရွေးကောက်ပွဲကနဦးရဲမဲရလတ်တီအရာကတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယမ်တိုကဦးဆောင်နေပါတယ်။စုစုပေါင်းမဲရေးတွက်ရဲ့40ရာခိုင်နှုန်းကိုရေးတွက်ပြီးတဲ့အချိန်မှာတော့ကာကွယ်ရေးဝန်ကြီးက60ရာခိုင်နှုန်းမဲရရှိထားတယ်ဆိုတာကိုတရားဝင်အတိမပြုရသေးတဲ့မဲရလတ်တီမှတွေ့နေပါတယ်။ရွေးကောက်ပွဲအကျိုးလူမှုသဘောထားစစ်တမ်းတွေမှာလည်းထောက်ခံမှုအများစုရထားတဲ့ကာကွယ်ရေးဝန်ကြီးဆူဘီယမ်တိုဟာအာနာရှင်ခေါင်းဆောင်ဟောင်းဆူဟာတိုလက်ထက်မှာတော့အထူးတပ်ဖွဲ့တပ်မှုတဦးဖြစ်နေတာဝန်ယူခဲ့ပူသူဖြစ်တယ်လို့လူကြိုက်များတဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းယဉ်ကျေးသူဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့ဆိုရင်တော့မဲအားလုံးရဲ့90ရာခိုင်နှုန်းကျော်ရရှိဖို့လိုအပ်ပါတယ်။နောက်ပြီးတော့ပြည်내အသီးသီးမှလည်းအနည်းဆုံးမဲ20ရာခိုင်နှုန်းကျော်ရရှိဖို့လိုအပ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနှံ့ကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲမှာတော့ပြဿနာတစ်စုံတစ်ရာမရှိဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတတပ်တန်း29တာဝန်ယူထားတဲ့ဂျိုကိုဝီဒိုဒိုရဲ့နေရာကိုဆက်ခံနိုင်ရေးပြည်내အုပ်ချုပ်ရေးမှူးဟောင်းတွေဖြစ်ကြတဲ့အန်နီစ်ဘက်စ်ဝေဒန်နဲ့ဂန်ဂျာပရာနိုဝိုတို့လည်းဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရှင်။